ရှင်ဘုရားဘုရားတက္ကနာတရားရှင်နေ့လောကရှင်ကျန်ပွားရေးဖွဲ့လို့ရှင်နိုင်13ရက်5လ2003ခုနှစ်နေ့9လအချိန်တွင်ကမ္မထာနာဆွေးရဆရာတော်ဥစ္စန္ဒဝရအပြုဝန္ဒအရှင်သူမြတ်ဟောကြားသောခန္ဓာဉာဏ်ရောက်ပရိစ္ဆာသမုပ္ပါဒ်သင်္ကန်းတရားတော
်ကိုချင်းခါမှစပြီးတရားနာကြကြရမှာဖြစ်ပါတယ်ဒီနေ့1365ခုနှစ်ကဆုံးလာဇာ73ရက်နေ့ရန်ကုန်တက်ဗဟံမြို့နယ်မဂ္ဂဝိပဿနာတရားစင်နေ90ပြန်ပွားရေးဖွဲ့ချုပ်ကြီးမှကျင်းပပြုလုပ်အပ်သောဝါပဆရတရားစခန်းပွဲကြီးမှာခဏိနန္ဒပိုင်ကျေးဇူးပြုနေကြဖြစ်တဲ့ပရိစ္ဆသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်များမဟောကြားကြမီမနာကြားကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအာနမောတတ္တသုံးကျင်ရွတ်ဆုံ၍ပူဇော်ကြတော်ကြပါကုန်သို့နမောတတ္တဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလလည်းပြာစာရေးတော်လင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင
်
မူလနဲ့ဖြာသစ္စာနဲ့ခုရေဝလွာအင်္ဂါ12ပါးတရားကိုညာနေသောမေသာနှယမူလဩသောဝနေကာလတော်များ120ဒီရှိတဲ့ကိုအလယ်ကျမှတ်သိစေအပ်သည်သံဃာမလကြောင်းသည်သဝိဇာနေဒနာယေခံဥပါရကံကြောင့်ယုံနှောအမေမမျိုးမျိုးမသိအမေမပြတ်ဆက်ဆက်သည်ဟံကံကြောင့်တယောနယောကြောင့်ကံအဖမဖြစ်ပြန်လျက်လျောင်းဇမတိယသာဘိညာကသိစားတိဝေသိရထံဝေအကြောင်းရင်းကြောင့်လူနာများကသတ္တဝါတို့ဖြစ်လာရမို့မဟုတ်ဉာဏ်ဖြစ်ရရော ယေသဗျာသခင်ကရမကြီးဟောကြားတော်မူတဲ့တရားတော်တွေကိုသရထုနေခန္ဓာညာယသစ္စာပအောင်ဟောကြားတော်မူတဲ့ကျေးဇူးတော်ရှင်အကမပန္တိတမုဂုတ်ဆရာတော်ဘုရားကြီးကခန္ဓာဖြစ်စဉ်နဲ့ပတ်သက်ပြီးတော့လင်္ကာကလေးဆက်စုပ်သိကုံးထားပါတယ်အဝိဇ္ဇာနှင့်တဏှာယင်ခံဥပါဒံကံကြောင့်ယုံနံဘောတဲ့အဝိဇ္ဇာနှင့်တဏှာယင်ခံဥပါဒံကံကြောင့်ယုံနံဘောပရိစ္ဆသမုပ္ပါဒ်တရားတော်နဲ့ပတ်သက်ပြီးတော့နေ့စဉ်နေ့စဉ်ယောဂီများရုပ်ပွားတည်ဆဲနေတဲ့ငါကလေးပဲဖြစ်ပါတယ်အရိဒဝိဇ္ဇာနိတနာယေခံဥပါရကံကြောင့်ယုံနံဘောဆိုတော့ပရိစ္ဆသမုပ္ပါဒ်သဘိုင်းကိုကြည့်လိုက်မယ်ဆိုရင်နံပါတ်1အကွက်နဲ့နံပါတ်3အကွက်ကိုရည်ညွှန်းပါတယ်နော်နံပါတ်1အကွက်နဲ့နံပါတ်3အကွက်ဒီအကွက်နဲ့3အကွက်မှာ1အကွက်ကပရိစ္ဆသမုပ္ပါဒ်တရား2ပါး3အကွက်ကပရိစ္ဆသမုပ္ပါဒ်တရား3ပါးတေကမှာရှိတဲ့နှစ်ပါးကဘယ်လိုလဲမေးရင်အဝိဇ္ဇာနဲ့သင်္ခါရသင်္ခါရဆိုတာလေတခြားတရားလားကံတရားလားသောကကဘယ်လိုလဲလို့မေးတော့တဏှာရောအားလုံးပေါင်းလိုက်တော့တရားဘယ်နှမျိုးပါလိမ့်တရား5မျိုးသူကလာကြည့်မယ်ဆိုလို့ရှိရင်နံပါတ်1နံပါတ်1အကွက်မှာတရား2ပါးပဲရှိပါတယ်။နံပါတ်1အကွက်မှာတရား2ပါးပဲရှိပါတယ်။အဲဒီတရား2ပါးကအဝိဇ္ဇာနဲ့သင်္ခါရ။အဲဒီလိုတရား2ပါးရှိတဲ့အထက်မှာအဝိဇ္ဇာဆိုတဲ့တရားကဘာလဲမေးတော့သူကကိလေသာတရား။သင်္ခါရဆိုတဲ့တရားကဘာလဲမေးတော့သူကကံ။ကိလေသာနဲ့ကံ
အဲဒီတော့မူလနေပြာစရှိတဲ့လင်္ကာမှာဟောသုံးဝါစရာရှိပါတယ်ဟောသုံးဝါစရာကကုလသာဝက3ပါးကမ္မဝက2ပါးဝိပါကဝက10ပါးအဲဒီမှာကုလသာဝက3ပါးကဘယ်သူတွေလဲမေးရင်အဝိဇ္ဇာသင်္တနာရယ်ဥပါဒံရယ်တရား3ပါးအဝိဇ္ဇာကလည်းကုလသာတဏှာကလည်းကုလသာဥပါဒံကလည်းကုလသာကုလသာအဖြစ်နဲ့မတူဘူးလားတူကြကိလေသာအဖြစ်နဲ့တူကြတယ်ကိလေသာအဖြစ်နဲ့တူနေတဲ့အလွာတစ်ခုတူနေတဲ့အုပ်စုတစ်ခုသဘောကြီးတူနေတဲ့အုပ်စုတစ်ခုအဲဒီတော့သဘောကြီးတူနေတဲ့အုပ်စုတစ်ခုဆိုတော့သူတို့ကလည်းအလွာလို့ဒီလိုပြောရတာပေါ့နော်အဲဒီတော့ဆက်လို့ရှိရင်နံပါတ်၁အကွက်မှာအဝိဇ္ဇာကိုပြောတဲ့အခါမှာတူနဲ့သဘောကြီးတူတဲ့ကိလေသာအဖြစ်ဖြစ်တူတဲ့တဏှာနဲ့ဥပါဒံတရားကိုလည်းပဲယူရပါတယ်လို့ဒီလိုပြောတယ်နော်။ဘာတူလို့ပါလဲ။ဘယ်လိုသဘောချင်းတူလို့တော့ကိလေသာဆိုတဲ့သဘောချင်းတူလို့ကိလေသာဆိုတဲ့သဘောချင်းတူတော့သဘောချင်းတူတဲ့ပုံကောင်များတွေအပေါင်းပေါ်ပဲပေါ့နော်။အပေါင်းပေါ်တနည်းအားဖြင့်ပြောဆွေမျိုးအုပ်စုပေါ့။အဲဒီတော့ဆွေမျိုးအုပ်စုပေါင်းပေါ်အုပ်စုအနေနဲ့ကိလေသာချင်းသဘောချင်းတူတဲ့အခါမှာအဝိဇ္ဇာတရားကိုယူရင်တဏှာနဲ့ဥပါဒံကိုလည်းပဲယူရပါတယ်အဲဒီလိုယူလိုက်တဲ့အခါကျတော့နံပါတ်၁အကွက်မှာတိုက်ရိုက်နေရတာကဘယ်လိုလဲတော့ဘယ်လိုလဲသဘောချင်းတူတဲ့တဏှာနဲ့ဥပါဒံကိုယူလိုက်တဲ့အခါကျတော့နံပါတ်၁အကွက်ထမကိုပဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့တရား၃မျိုးမဖြစ်ဘူးလားဖြစ်သွားအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံအဲ့ဒီနေရာတောင်မျိုးကိုအနေနဲ့ပြောတော့ဘာဝလို့ပြောမလဲကိလေသာဝလို့ဒီလိုပြောရမှာပေါ့နောက်တစ်ခါကျတော့သင်္ခါရဆိုတာကံကာယကံရဲ့ဝစီကံရဲ့မနောကံအဲ့ဒီသင်္ခါရနဲ့ဘယ်လိုနဲ့သွားပြီးတော့သဘောတူတယ်လဲလို့ဆိုလို့ရှိရင်ကံမဘဝနဲ့သဘောသွားတူဟောဒီမှာဂျိုရန်ကလေးဆွဲထားပါတယ်နော်သင်္ခါရနဲ့ဘယ်လိုနဲ့သဘောတူတော့ကမ္မဘဝနဲ့သဘောတူတယ်။ဘာဖြစ်နဲ့သဘောတူတာလဲပြီးတော့ကမ္မဝော့ဖြစ်နဲ့သဘောတူတာ။ဘာဖြစ်နဲ့သဘောတူတော့ကမ္မဖြစ်နဲ့ကံဖြစ်နဲ့သဘောတူတာ။အဲဒီတော့ကံဖြစ်နဲ့သဘောတူတဲ့အတွက်သင်္ခါရယူရင်ကမ္မဘဝယူမယ်။ကမ္မဘဝယူပြန်တော့လည်းဘယ်လိုပြန်ယူရမှာလဲ။သင်္ခါရပြန်ယူရမယ်။ထုံနိဒုသာပါပဲ။ကိလေသာဖြစ်နဲ့သဘောတူတဲ့အတွက်ဝိညာဉ်ယူရင်ဘယ်လိုကိုယူရမှာလဲ။တဏှာဥပါဒါယူပြရင်လည်းဘုလို့ကိုယူရမှာလဲအဝိဇ္ဇာကိုပဲယူရမယ်အဲ့ဒီတော့အပြန်အလှန်အပေါင်းဖော်တွေဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့နံပါတ်၁အကွက်မှာအဝိဇ္ဇာနဲ့သင်္ခါရကအိမ်တယ်တဏှာဥပါဒါကံကဧည့်တယ်အဝိဇ္ဇာနဲ့သင်္ခါရကရှည်သွားတဏှာဥပါဒါကမ္မဘောကနောက်လိုက်အဝိဇ္ဇာနဲ့သင်္ခါရကအဓိကတံအဓိကတဏှာဥပါဒါကမ္မဘောကတာမညနံပါတ်၁အကွက်မှာအဲ့လိုလိုနဲ့နံပါတ်၁အကွက်မှာတရား၅မျိုးမစုံဘူးလားစုံသွားတယ်။တရား၅မျိုးစုံသွားတယ်။နောက်တစ်ခါနံပါတ်၃ဆက်ကြည့်လိုက်ကြတော့လည်းပဲတဏှာဥပါဒါယူရင်ဘလို့ကိုယူမလဲ။ဒါချင်းနဲ့ဒီလိုပါလေ။ကိလေသာအဖြစ်နဲ့ဒီလိုကမ္မဘဝယူရင်ဘလို့ကိုယူရမှာလဲ။ဒါချင်းနဲ့ဒီလိုပါလေ။ကံချင်းနဲ့ဒီလိုအဲ့ဒါနဲ့ဗန္တောဥက္ကမလည်းတရားဗလမျိုးစုံသွားတော့ငါးမျိုးစုံသွားတယ်။အဲ့ဒီကငါးမျိုးစုံသွားတဲ့အတွက်ခေါင်းကြီးတို့အချင်းရ20ရေတွက်တဲ့အခါကျတော့နံပါတ်၁ဥက္ကမလည်းတရားဗလမျိုးရေတွက်တော့ဘယ်လိုလိုရေတွက်ပါလိမ့်။အဝိဇ္ဇာ၊သင်္ခါရ၊တဏှာ၊ဥပါဒံ၊ကာမဘဝပေါ့နော်။အမှန်ကတော့ကာမဘဝပေါ့။နောက်တစ်ခါနံပါတ်၃အကွက်မှာလဲပိဿုပံအကြောင်းချင်းရဘယ်နှပါတော့အဲဒီ၅ပါးရေးတော့လဲဘယ်လိုတွေတော့ဖြစ်ပုံဖြစ်နေချင်းအရာအနေနဲ့ပြောမယ်ဆိုလို့ရှိရင်နံပါတ်၄အကွက်မှာလဲ၅ပါးနံပါတ်၃အကွက်မှာလဲ၅ပါးဖြစ်ပုံဖြစ်နေချင်းအရာဆိုတာကမကင်းရမကင်းကြောင်းတရားတွေကိုယူပြီးတော့ပြောတဲ့နည်းပေါ့နော်ဒါကြီးပဲရှိတဲ့အတိုင်းပဲပြောမယ်ဆိုလို့ရှိရင်နံပါတ်၁အကွက်မှာကအဝိဇ္ဇာနဲ့သင်္ခါရသူတို့ကအုပ်စုတစ်ခုမဟုတ်လားအလွာအနေနဲ့ပြောမယ်ဆိုရင်နံပါတ်၁အကွက်သွားကဘယ်လိုနဲ့ဘယ်လိုတော့ အချင်းရအနေနဲ့ပြောရင်တရားဘယ်နှမျိုးတော့အချင်းရအနေနဲ့ပြောရင်ဘယ်သူတွေပါလဲခဏလေးကပါပဲတဲ့နံပါတ်3အကွက်မှာအလွာအနေနဲ့အောက်စုအနေနဲ့ပြောမယ်ဆိုနံပါတ်3အကွက်မှာရှိတဲ့တရားတွေကဘယ်လိုတွေတော့ဖြစ်ပေါ်ပြနေအချင်းရာဖြစ်ရသည်မြရေတွဲကြည့်လိုက်တော့တရားဘယ်နှမျိုးတော့တရား5မျိုးရပါတယ်နော်အဲဒီတော့အချင်းရာဖြစ်ဆရာတော်ဘုရားကြီးကနံပါတ်1အကွက်မှာလည်းတရား5မျိုးနံပါတ်3အကွက်မှာလည်းတရား5မျိုးကိုယူပြီးတော့အဝိဇ္ဇာနှင့်တဏှာယင်ခံဥပါဒံကံကြောင့်ယုံနံပေါ်သင်္ခါကလေးစီကုံးထားကြတာပါအဝိဇ္ဇာနှင့်တဏှာယင်ခံကိလေသာအဖြစ်နဲ့တွေ့တဲ့အခါကျတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဲ့ဒီတရားကိလေသာတရား၃မျိုးမှာဘယ်လိုကအယင်ခံလဲလို့မေးရင်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာတရား၂ပါးကအယင်ခံလိုက်တော့ဥပါဒံတရားလေးတွေမပေါက်ဖွားဘူးလားပေါက်ဖွားလားဥပါဒံတရားလေးတွေဖြစ်သွားကြတော့လေအဲ့ဒီအဝိဇ္ဇာတဏှာဥပါဒံဥသိတဲ့ကံကလေးတွေမဖြစ်ဘူးလားဖြစ်ပါကံလို့ပြောရင်သင်္ခါရလည်းပါသွားပြီလို့မှတ်လိုက်ပါလင်္ကာမာကတော့သူရဲ့ကာယံကိုကြည့်ပြီးတော့သင်္ခါရမထည့်ထားဘူးဘုန်းကြီးတို့ဓမ္မရည်ရဲ့စိတ်ထဲမှာသင်္ခါရပါပါသွားတယ်လို့မှတ်လိုက်ပါနော်အဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံဟုတ်တယ်မလားအဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံကြောင့်ယုံနံပေါ်ယောနံပေါ်ကဘယ်ဘက်ကိုယူညွှန်းတာတော့နံပါတ်1ခွဲ့ရဲ့နံပါတ်4ခွဲ့နံပါတ်1ခွဲ့နဲ့နံပါတ်4ရဲ့ခွဲ့နံပါတ်1ကမှတရားဘယ်လိုမျိုးတော့ဘယ်လိုတွေပါလဲဝိညာဉ်နာယောကာလယရဏအတ္တဝိရဏတရားဘယ်လိုမျိုးပါလဲအဲဒီ၅မျိုးရှိတဲ့အထဲမှာဝိညာဉ်သည်နံလားယောက်လားနံတရားနံယောက်ကလည်းတရားလားနံတရားနဲ့ယောက်တရားလားသလာယရဏဆိုတာလဲဗာတရားတော်ဖတ်တာဆိုတာကနံတရားဝေရဏဆိုတာကအာလုံးပေါင်းလိုက်တော့နံပါတ်နဲ့အကွက်မှာနံတရားနဲ့ယောက်တရားတရားဘယ်နှပါးရှိပါလဲသူကပရိသသမောပတ်မူရင်တရားကလည်းပဲဒီ၅ပါးဟုတ်တယ်မလားအချင်းအားဖြင့်ပြောတော့လဲဒီ၅ပါးပဲဘယ်လိုတွေပါလဲဝိညာဉ်နံယောက်သလာယရဏအတ္တဝေရဏအဲ့ဒီတရား၅မျိုးချင်းချုပ်လိုက်တော့ဗာတရားနဲ့ဗာတရားတော့နံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားသူလူတွေကပါပဲတဲ့သူတို့လိုပဲအကျိုးတရားအနေနဲ့နံပါတ်လေးအကွက်ကိုကြည့်လိုက်ကြတော့ဇာတိရဲ့သရမရဏရဲ့မတွေ့ဘူးလားတွေ့ဇာတိရဲ့သရမရဏရဲ့အဲ့ဒီကဇာတိဥရာကဘာလို့ပါလိမ့်မလဲလို့ပြောတော့နောက်နားမှာဝိညာဉ်နဲ့ယုတ်သလာယရဏဖတ်တာဝေဒနာတရားဘယ်နှမျိုးတွေ့တော့တရား၅မျိုးတွေ့တယ်။အဲဒီတရား၅မျိုးတွေ့တဲ့ဘာကြောင့်ဖြစ်တဲ့တရား၅မျိုးလဲလို့မေးရင်ဟောဒီကမ္မဘဝကြောင့်ဖြစ်တဲ့တရား၅မျိုး။ဘယ်လိုကြောင့်ဖြစ်တာတော့။တနည်းအားဖြင့်ပြောရင်ကံကြောင့်ဖြစ်တဲ့တရား၅မျိုးပေါ့။ဟုတ်တယ်မလား။ဟောဒီမှာလည်းပဲသင်္ခါရကတရားလားကံလား။အဲဒီကံကြောင့်တရားဘယ်နှမျိုးဖြစ်တော့။သင်္ခါရကံကြောင့်တရား၅မျိုးဖြစ်တယ်လို့ကမ္မဘဝကံကြောင့်လည်းပဲတရားဘယ်နှမျိုးဖြစ်မှာလဲ။၅မျိုးဖြစ်တယ်။အဲ့ဒီငါးမျိုးကိုတဲ့ပရိစ္ဆေသမုပ္ပါဒ်တရားတော်မှာဥပပတ္တိဘဝလို့ဒီလိုခေါ်တယ်နော်ဘယ်လိုခေါ်တော့ဥပပတ္တိဘဝဆိုတာတရားဘယ်နှမျိုးပါလိဘယ်လိုတွေတော့ဝိညာဉ်နဲ့ယောသလာယရဏသတ္တဝေဒနာဥပပတ္တိဘဝဆိုတာဟောဒီကမ္မဘဝနဲ့ဘဝချင်းအတူတူပဲမို့လားဘာလို့ချမ်းခွဲထားတယ်လဲလို့မေးရင်ကမ္မဘဝကအကြောင်းတရားဥပပတ္တိဘဝကအကျိုးတရားအကြောင်းအကျိုးမတူတူရတဲ့သူတို့ကိုလက်ချမ်းခွဲထားလိုက်တာအဲဒီတော့ခွဲပြီးတော့အကြောင်းတရားအဖြစ်နဲ့ယူတော့တော့အကြောင်းတရားအဖြစ်နဲ့ယူတတ်မယ်ဆိုရင်ကမ္မဘဝကိုယူတတ်လိုက်ပါဟုတ်တယ်မလားအကျိုးတရားအဖြစ်နဲ့ယူတတ်တော့ဘယ်လိုကိုယူတတ်မလဲဥပမတိဘဝဆိုတာဘယ်လိုတွေပါလဲဝိညာဉ်နဲ့ယောကလာယရဏဖတ်တာဝေဒနာတရား၅မျိုးအဲဒီဥပမတိဒီဟိုတော့ဝိညာဏယောသလာယရဏဖသဝေဒနာဆိုတဲ့ဥပပတ္တိဘဝတရား၅မျိုးအဲ့ဒီတရား၅မျိုးရဲ့ဖြစ်တိုင်းဖြစ်တိုင်းကိုဘယ်လိုခေါ်မလဲဓာတိလို့ခေါ်မယ်ဟုတ်တယ်မလားဥပပတ္တိဘဝတရားဘယ်နှပါအဲ့ဒီတရား၅ပါးဖြစ်တိုင်းဖြစ်တိုင်းဘယ်လိုခေါ်မလဲအဲ့ဒီဥပပတ္တိဘဝတရားပြတ်မလို့တဲ့နော်ရှင်းရှင်းနေတာပြတ်မလို့ရှင်းရှင်းဟုတ်တယ်မလား စာထဲမှာတော့ပြတ်မလို့ရှင်းရှုနေတာနော
်
မြန်မာလိုပြန်လိုက်တော့အိုတယ်လို့ခေါ်တာပေါ့မရဏကဘာလို့ခေါ်တော့သိတယ်လို့ခေါ်တယ်လောကသမုဒိစကားအဖြစ်နော်လောကသမုဒိစကားအဖြစ်စရာစရာဘယ်လိုခေါ်တော့မရဏစရာဘယ်လိုခေါ်တော့စာလုံးရပြောတော့မရဏကပြတ်တာစရာကဘာဖြစ်တော့ပြတ်မလို့ရှင်းရှုနေတာပြတ်မလို့ရှင်းရှုနေတာကိုစရာလို့ခေါ်တယ်တဲ့နော်လောကသမုဒိစကားပြောမယ်ဆိုရင်သိမယ်လို့ရှင်းရှုနေတာသိမယ်လို့ပြင်ဆင်နေတာကိုဘယ်လိုခေါ်မလဲစရာလို့ဒီလိုခေါ်တယ်နော
်
ဘာမလို့ဘာလို့မလို့ပြင်ဆင်နေတာတော့သိမယ်လို့ပြင်ဆင်နေတာကိုစရာစရာစရာကတခြားလားအိုရတရားလ
ား
လောကသမုဒိစကားနဲ့ပြောတော့အိုရလို့ပြောတာပေါ့ဩလူတရားအိုသွားပြီဒကာကြီးတရားအိုလာပြီဒကာမကြီးတရားအိုလာပြီဘာလို့မလို့အိုလာတာတော့သိမယ်လို့ဘာလို့နေတာတော့ပြေဆင်းနေတာဟုတ်တယ်မလားအဲ့ဒါကြောင့်ဘုန်းကြီးတို့ဇာတ်တော်မှာမကားတွေကဇာတ်တော်မှာဆိုထားတယ်မလားမိမိရဲ့ကောင်းမှာဆံပင်ဖြူကလေးတစ်ခုပေါက်လာတာဘယ်လိုကလာပြီးတော့အလံဆိုင်သွားတာတော့သင်မင်းကလာပြီးတော့အလံဆိုင်သွားတာသင်မင်းကအနံ့ယူသွားပြီဟုတ်တယ်မလားဘယ်လိုရဲ့နံပယ်နဲ့ဝင်လိုက်ရတာတော့ကောင်းမှာဆံပင်ကလေးတစ်ခုဖြူသွားတာဒီဘယ်လိုရဲ့နံပယ်နဲ့ဝင်လိုက်ရတာတော့သင်မင်းရဲ့နေပယ်တဲ့ဝင်လိုက်ရပြီသင်မင်းကအနိုင်ယူသွားပြီတဲ့နော်အချိန်မရွေးအဲ့ဒီပုံကောသင်မင်းကခေါ်ပါလိမ့်မယ်လို့အဲ့ဒီလိုဒီပဲရတာမလားအဲ့ဒီကစံမင်းကလေးတစ်ပင်ဖြူတဲ့ပုံကောကလည်းပဲသင်မင်းရဲ့အောင်လန်လာစိုက်သွားတာပဲသွားလေးချောင်းကျိုးတဲ့ပုံကောကလည်းဘယ်လိုကလာအောင်လန်စိုက်သွားတော့သင်မင်းကလာအောင်လန်စိုက်သွားတာနော်အဲ့ဒီကစရာအိုးရဲအိုးရဲစရာဘာလို့မလို့ပြင်ဆင်နေတာတော့သင်မလို့ပြင်ဆင်နေတာကိုစရာလို့ဒီလိုပြောတာနော်အခုလည်းပဲစာလုံးရပြောတော့မရဏစရာကပြက်တာစရာစရာကပြင်ဆင်နေတာတခြားလားပြက်မလို့ပြင်ဆင်နေတာလားအဲ့ဒါလည်းပြက်မလို့ပြင်ဆင်နေတာကိုဘာလို့ခေါ်မလဲစရာလို့ခေါ်မယ်တကယ်လို့ပြင်ဆင်နေတာလဲမြင်တော့ဟောဒီဥပပတ္တိဘဝလို့ခေါ်တဲ့တရား၅မျိုးဟုတ်တယ်မလားတရုတ်ကဖြစ်တယ်ဖြစ်ပြီးတော့ပြက်ခံနေမှပြက်မလို့ပြင်ဆင်နေတာအရာကိုကြားခေါ်မလားကြားလို့ခေါ်မလားအဲ့ဒီတော့ပြင်ဆင်ပြီးတဲ့အခါကျတော့မရဏမပြတ်ဘူးလားပြတ်သွားလားပြတ်သွားတာကျတော့ဘယ်လိုခေါ်မလဲမရဏလို့ခေါ်မယ်ဘယ်လိုခေါ်မလဲတရားကလည်းမျိုးတော့တရားကလည်းမျိုးတော့ငါးမျိုးဘယ်တရားတွေတော့ဝိညာဏယောသာလယရဏအတဝရဏဥပပါတိဘဝတိဟုတော့အရိတရားငါးမျိုးဟုတ်တယ်မလားဥပပါတိဘဝတိဟုသောဒီတရား၅မျိုးအဲဒီဥပပါတိဘဝကဘယ်လိုကြောင့်ဖြစ်ကာမဘဝကြောင့်ဖြစ်တယ်ကာမဘဝကြောင့်ဘာဘဝဖြစ်တော့ဒီနေရာမှာဒကာရမတွေကြားဖို့နေတယ်ဥပပပရိသတ်လေးနဲ့မတူဘူးနော်ဥပပပရိသတ်လေးကဘာပြောတာတော့ဘဝကလေးဖြစ်တာအဲဒါတွေကတော့အားလုံးကြားဖို့ကြမှာပေါ့ပရိသတ်လေးလုံးလေးရှိတာကိုဟုတ်တယ်မလားပရိသတ်လေးလုံးလေးရမှာလုံးလေးကဘယ်လိုတွေတော့ပရိသတ်လေးမျိုးကဘယ်လိုတွေလဲတော့တန်ဒီဒဇပရိသတ်လေးဩပပါတိကပရိသတ်လေးနောက်ပြီးတော့အန္ဒဇပရိသတ်လေးနောက်ပြီးတော့ဇလာဘုကပရိသတ်လေးအောင်မလို့မင်းတို့ဖြစ်နေဆောင်တန်ဒီဒဇပရိသတ်လေးဆိုတာကအညီအဟောက်ဆိုတဲ့အပုပ်ဆက်ကနေပြီးတော့ဖြစ်လာတဲ့ပရိသတ်လေးဟုတ်တယ်မလားအညီဟောပုစ္ဆကနေဖြစ်လာတဲ့ပရိသန္တိဒါတန်တိရိစပရိသန္တိဘုရားရှင်ရှေ့တော်ကစေစမာနာဆိုလို့ရှိရင်မကြီးတွေလည်းကနေပြီးတော့မကြီးတွေရဲ့ဘုန်းကြီးတော်သစ်ခွသစ်ကန်းကြီးနှစ်ခုရဲ့အလယ်မှာဘုန်းကြီးတော်သစ်ခေါင်းကြီးရှိတယ်အဲ့ဒီသစ်ခေါင်းကြီးကမိုးရွာတဲ့အခါကျတော့မိုးရွာတွေကတော့တရက်တွေကြက်တီးတွေကြက်မိုးရွာတွေကတော့မိုးရီတွေကြက်အဲ့ဒီမှာမိုးရီတွေနဲ့လိမ်ထုံးပြီးတော့အပုစ္ဆတွေဖြစ်ပြီးတော့အဲ့ဒီကနေအကောင်ကလေးတစ်ခုတတဝါကလေးတစ်ခုဖြစ်လာတာပရိသန္တိကလေးဖြစ်လာအဲ့ဒီပရိသန္တိကိုဗာပရိသန္တိလို့ခေါ်တော့တန်တိရဇပရိသန္တိအဲ့ဒီကဇေကမာနာတို့နော်ဘုရားတို့ဗရိမဝတိတို့မြန်မာနိုင်ငံတမိုင်းမှာဝေလူဝတိတို့ဒါတွေကဗာပရိသန္တိတို့တန်တိရဇပရိသန္တိမိခင်ဖခင်မပါပဲနဲ့ဘုရားတို့အပေါင်းစညဟအယောင်တို့တစ်ခုခုကနေပြီးတော့ပေါင်းစပ်ပြီးတော့ပရိသန္တိဖြစ်လာတဲ့ပရိသန္တိမျိုးပါဠိတန်လေးလို့ခေါ်တော့ပါဠိပါဠိကပရိသန်လို့ဆိုတာကအမြင့်ဆုံးပုဂ္ဂိုလ်လေးနဲ့ကြောက်မယ်ဆိုလက်တို့ကျမတို့ပေါ့နော်အခုလူတွေကလည်းအခုအချိန်သေးမယ် နတ်သမပုဂ္ဂိုလ်ဆိုရင်သေတိကြီးပဲရပါတော့ဇမသမပုဂ္ဂိုလ်ဆိုရင်သေတိကြီးပဲရပါတော့ရှားမှာစက္ကန့်မိနစ်ရှားသလားမရှားဘူးလားချက်ချင်းကိုလည်းပြရပါတာဟုတ်တယ်မလားချက်ချင်းလည်းပြရပါချက်ချင်းဇမတီရပါလားဘာလို့လဲဒီနေ့ကမကြည့်နဲ့လေဖာဏတာဖာဏတာကဖာကလေးတကောင်ဘုရားရှင်ကရမကြီးတရားဟောတဲ့အခါကျတော့လာတရားနာတရားနာတယ်တော့မဟုတ်ဘူးပေါ့လေနော်အဲ့ဒီတရားဟောနေတဲ့ပရိသတ်အရှင်မသင်္ကန်းရှိနေတာအတန်ကလေးကြတော့ဩနားထောင်လို့ခေါင်းလိုက်တာဆိုပြီးတော့အာယုစွတ်ကြပြီးတော့တရားနားနေတာပေါ့နားထောင်နေတာပေါ့အဲ့ဒီတော့နားထောင်နေရင်းနဲ့ဒွါးကြမ်းမတရားကလည်းပဲဩတာတရားပွဲကြီးပဲဗာရင်းနဲ့ပြောနေတာပါလေဒီစွတ်စွမြင်တော့ဝင်လာအဲ့ဒီတော့ဝင်လာပြီးတော့သူ့ရဲ့ပါလာတဲ့တောင်ကျိန်လုံးလို့ခေါ်မှာပေါ့နော်ဝါတော့ကလေးနဲ့ထောင်းမိတဲ့အခါကျတော့ဖားကလေးမသေးဘူးလားတရားတရားအပေါ်မှာအာရုံကျနေတဲ့စိတ်ကလေးနဲ့သိသားပြီးအတွက်ချက်ချင်းတရားပါတော့ရပ်ပြီးရပါတော့ဖာဏတာဆိုပြီးတော့ဒီလိုဖြစ်လာတာပေါ့နော်ချက်ချင်းကိုရောက်သွားတာဒီကတရားပေါ်မသိနေဘူးအဲဒါသုခတုဆင်ခြင်ကြည့်လိုက်တဲ့ငါဘယ်လိုကုသိုလ်ကောင်းမှုကြောင့်ဒီလိုအနေထားမျိုးရောက်လာပါလေဆင်ခြင်ကြည့်လိုက်တော့ဩဖရာရှိခေါရမေကြီးဟောတဲ့တရားတော်ကိုနာကြားရတဲ့ကုသိုလ်ကောင်းမှုကြောင့်ဒီလိုဘဝမျိုးရောက်လာတာပဲဆိုပြီးတော့ဖရာရှိခေါရမေကြီးကိုရှောက်ထားခြင်းလို့ပြန်မလာဘူးလားလာလားဒီကတရားပဲသိနေလားမသိနေဘူးဒါချက်ချင်းကိုရောက်သွားတာလို့ပြောတာပါအတုပဲကတော့ချက်ချင်းရောက်သွားတယ်လို့ပြောလို့ရင်းဖြစ်ပါတယ်နော်မကောင်းတဲ့ဘဝအနေနဲ့ကြောက်မယ်ဆိုရင်တဆေတို့တရေတို့မရှိဘူးလားရှိလားတဆေတရေဆိုတာဘယ်ဘဝလဲပါကလေးမေးပြိတ္တာဘဝလဲပါတာပေါ့ဟုတ်တယ်မလားတဆေတရေဆိုတာဘယ်ဘဝလဲပါတော့အော်ကိုရင်ကအမေတရားအဖေတရားပြီးတယ်တရေဖြစ်သွားတယ်ဘယ်ရောက်သွားတာတော့ပြိတ္တာဖြစ်သွားတာအပယ်လေးပါးထဲမှာကျသွားတာနော်အဲဒီတော့ပြိတ္တာဘဝရောက်သွားတဲ့ပုဂ္ဂိုလ်များဟာလည်းပဲတဲ့နော်ဒီဘဝကနေဘဝရောက်သွားတဲ့အခါမှာရှားမှာစက္ကန့်မိနစ်နာရီမချားပါဘူးတဲ့ဒီဘဝကဝိညာဉ်ချက်ချက်ချင်းဟိုဘဝမှာပြိတ္တာမဖြစ်ဘူးလားဖြစ်သွားလားတကယ်တော့များဆိုရင်ဒီမှာလူတို့ဒီမှာဟောလာရန်ကုန်မှာသေးတယ်ဝိညာဉ်၆ခါရှိတဲ့မန္တလေးမှာသွားပြီးတော့အယောင်ပြနေပြီမရှိဘူးလားရှိလားဘယ်လိုအနေထားမျိုးနဲ့အယောင်ပြတာတော့ပြိတ္တာပြိတ္တာအနေထားမျိုးနဲ့အယောင်ပြတာနော်အဲဒီကပြိတ္တာဘဝရောက်သွားတဲ့ပုဂ္ဂိုလ်များဒီနာယီမလတ်သက်ကမလတ်မိဂရဲ့ဝမ်းမှာပြိတ္တာနေနေစရာမလိုပဲနဲ့ကိုထင်ရှားဘွားကလေးဖြစ်တယ်လို့သွားပြီးတော့မဖြစ်ဘူးလားဖြစ်လားအဲ့ဒါဩပပါတိကပြိတ္တာတည်းလို့ဒီလိုခေါ်တယ်နော်နံပါတ်2နံပါတ်3ကအန္တဇပြိတ္တာတည်းအန္တဇပြိတ္တာတည်းဆိုတာကဥက္ကုံထဲမှာပထမပြိတ္တာနေနေတာမိဂင်ကဖွာလာတဲ့အခါကျတော့ဥပ္ပိုလ်ပဲဖွာတယ်အကောင်ဖြစ်ဖို့ရန်အတွက်တတ်တ်ထပ်ပြီးတော့ကျေးစားပေးရတယ်ဟုတ်တယ်မလားဘာတွေလဲဒီကလေးလို့ဆိုတော့နှဲ့တို့ကျက်တို့ပေါ့နော်နှဲ့တို့ကျက်တို့ပြိတ္တန်နေတာဘာပြိတ္တန်နေတော့အန္တဇပြိတ္တန်တွေအန္တဇပြိတ္တန်အန္တဆရာကဥဇာဆရာကဖြစ်တာသူ့ထဲမှာဖြစ်နေတဲ့ပြိတ္တန်တွေမိဂင်ရဲ့ဝမ်းမှာဖြစ်တာတိုက်ရိုက်ဖြစ်တာမဟုတ်ပါဘူးတဲ့ဥ့ထဲမှာဖြစ်လာတာသူတည်းမှာဖြစ်လာတဲ့ပြိတ္တန်တွေမဟုတ်လို့ဗာပြိတ္တန်တွေတော့အာနိစ္စပြိတ္တန်တွေဇလာဘုရားပြိတ္တန်တွေဆိုတာကမိခင်ရဲ့သားအိမ်မိခင်ရဲ့သားအိမ်မှာမိခင်ရဲ့ဝမ်းမှာတိုက်ရိုက်ဖြစ်တဲ့ပြိတ္တန်တွေဘာတွေနဲ့တူတုံးလို့မေးရင်လူတို့နွားတို့ခွေးတို့ဟုတ်တယ်မလားကိုယ်နေကြတဲ့ပြိတ္တန်တွေကိုမေးဘုန်းကြီးတရားဓမ္မတွေနေကြတာဗာပြိတ္တန်တွေနေကြတော့ဇလာဘုရားပြိတ္တန်တွေနော်ဗာပြိတ္တန်တွေနေကြတော့ကလာဘုရားပြိတ္တန်တွေတဲ့မိခင်ရဲ့ဝမ်းမှာမိခင်ရဲ့သားအိမ်မှာပြိတ္တန်တွေနေခဲ့တာအဲ့ဒါကိုကလာဘုရားပြိတ္တန်တွေလို့ခေါ်တယ်အားလုံးပေါင်းလိုက်တာပြိတ္တန်တွေဘယ်လိုမျိုးတော့အဲ့ဒီလိုမျိုးတွေမှာဥပဩပပါတိကပြိတ္တန်တွေဆိုတာကခန္ဓာကိုဘွားကလေးဖြစ်တယ်လို့တဲ့နော်နာတို့ပြမားတို့ငရဲတို့ကြိတ်တာတို့အဲ့ဒီပုဂ္ဂိုလ်တွေဖြစ်တဲ့ပြိတ္တန်တွေမျိုးကိုပြောတာအခုဒီနေရာမှာပြောတာကဥပပတ္တိဘဝသိကြလားမသိဘူးလားကလောင်းရေရောကမလိုဘူးနော်ဒီမှာရတာကဥပပတ္တိဘဝခေါ်မှာပြောတဲ့စကားလုံးကဩပပါတိကပြိတန်တိဟိုကဩနဲ့စဒီကဘာနဲ့စတော့ခုနဲ့စဘဝကဘာဘဝတော့ဥပပတ္တိဘဝပြိတန်တိကဘာပြိတန်တိတော့ဩပပါတိကပြိတန်တိစကားလုံးရောကတူကြလားမတူဘူးလားစကားလုံးရောကမတူတာကိုသွားပြီးတော့အတူတူပြောတဲ့ပုံစံကရှိသေးတယ်အဲဒီတော့ဒီနေရာမှာဥပပ္ပတိဘဝဆိုတာကဘဝကြီးကိုမျိုးကိုပြောတာပါနော်ဘဝကြီးကိုမျိုးကတော့ရာကောင်းလိုက်တဲ့အခါကျတော့ဝိညာဉ်၊ယောသလာယရဏ၊ဖတ်တာဝေဒနာတရားကလည်းမျိုးပါလေအဲဒီတရား၅မျိုးတို့ဘယ်သူကြောင့်ဖြစ်တော့က ကံမဘဝကြောင့်ဖြစ်တယ်ဘလို့ကြောင့်ဖြစ်ပါလေကံမဘဝကအကြောင်းတရားဥပ္ပမတိဘဝကဘာတရားတော့အကျိုးတရားအဲဒီဥပ္ပမတိဘဝဆိုတဲ့ဝိညာဏယတလာယရဏဖတ်တာဝေဒနာတရား၅မျိုးဖြစ်တယ်ဖြစ်တယ်ဘလို့ခေါ်မလဲသာတိဖြစ်တယ်ဖြစ်တယ်ဘလို့ခေါ်မလဲသာတိလို့ခေါ်မယ်ဟုတ်တယ်မလားမပြတ်စေပြတ်မယ်လို့ပြင်ဆင်နေတာကိုဘလို့ခေါ်မလဲပြတ်သွားတာကိုဘလို့ခေါ်မလဲမရဏလို့ဒီလိုခေါ်ပါတယ်အဲဒီတော့ဇာတိရဲ့စရာရဲ့မရဏရဲ့စရာကလည်းပဲသူကဖြစ်တဲ့သဘောတရားလေးမပြတ်စေကျွတ်တင်ပြင်းတဲ့သဘောတရားလေးပြတ်တဲ့သဘောတရားလေးဒါကိုဇာတိစရာမရဏလို့ခေါ်တယ်တရားကိုရတောက်ကြည့်လိုက်တော့တရားဘယ်နှမျိုးရမလဲဘယ်လိုတွေပါလေးဝိညာဏယုတ်ခလာယရဏခလာဝေဒနာတရားဘယ်နှမျိုးတော့အဲ့ဒီတရား၅မျိုးကိုကျင်းဆောင်လိုက်တော့နန္တရားနဲ့ယုတ်တရားဒါပဲသာတွေ့တာပဲမလားအဲ့ဒီတော့ပိဿပံဘဝမှာဖြစ်တာကလည်းယုတ်တရားနဲ့နန္တရားအနာဂတ်မှာဖြစ်မှာကလည်းပဲယုတ်တရားနဲ့နန္တရားအဲ့ဒီယုတ်တရားနဲ့နန္တရားဘယ်လိုကြောင့်ဖြစ်တယ်လဲလို့မေးရင်တဲ့ဆရာတော်ဘုရားကြီးကအခဏတော့620ကိုကြည့်ပြီးတော့လင်္ကာကလေးစီကောင်းထားပါတယ်အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုတ်နံပေါ်ဟုတ်တယ်မလားအဝိဇ္ဇာရယ်တဏှာရယ်ဥပါဒံရယ်ကံနဲ့သင်္ခါရရယ်တရားဘယ်လိုမျိုးတော့တရားဘယ်လိုမျိုးပါလိမ့်ဘယ်လိုတွေတော့အဝိဇ္ဇာတဏှာဥပါဒံကံသင်္ခါရတရားဘယ်လိုမျိုးတော့တကယ်ထဲမှာအပြည့်စုံကြည့်လိုက်မယ်ဆိုဟောဒီမှာမပါဘူးလားပါလားအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဟုတ်တယ်မလားဘာရောက်ကြကြတော့ဘယ်လိုရေးထားတော့တဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရဒါဒီနေရာမှာတဏှာဥပါဒံကအဓိကမဟုတ်လို့သူတို့ကိုရှင်းတင်ထားလိုက်တာပေါ့နော်အဲဒီနောက်ခုကိုပေါင်းပြီးတော့အဝိဇ္ဇာနဲ့တဏှာရေးခံဥပါဒံကံကြောင့်ယုံနံပေါ်တဲ့အဲဒီတရား၅မျိုးသိဖို့တော့အကြောင်းတရားကြောင့်ယုံနံသိဖို့တော့ခန္ဓာ၅ပါးမဖြစ်ဘူးလားဖြစ်လားအကျဉ်းချုပ်လိုက်တော့ဘာတရားပါလဲအကျဉ်းပါလိုက်တော့ဘယ်နှပါတော့ဘလိုတွေတော့ဝိညာဉ်နာယောသလာယရဏသတ္တဝေဒနာတရားဘယ်လိုမျိုးတော့အေးအဲ့ဒီတော့အကြောင်းတရားကအဝိဇ္ဇာတဏှာဥပါဒံကံသင်္ခါရအကျိုးတရားကဝိညာဉ်နာယောသလာယရဏသတ္တဝေဒနာအကျဉ်းချုပ်လိုက်တော့ယုတ်တရားနဲ့နန္တရားအဲ့ဒီယုတ်တရားနန္တရားကိုပဲလူဘဝလို့လည်းမခေါ်ဘူးလားနဘဝလို့လည်းမခေါ်ဘူးလားဓမ္မဘဝလို့လည်းမခေါ်ဘူးလားခေကျင်းတဲ့တိရစ္ဆာန်လို့လည်းမခေါ်ဘူးလားဘဝတစ်ခုရလာတာဒီခန္ဓာဘယ်နှပါးရလာတာတော့ခန္ဓာ၅ပါးရလာတာအဲဒီရလာတဲ့ခန္ဓာ၅ပါးရလာတဲ့ဘဝအကြောင်းတရားဘယ်လိုမျိုးကြောင့်ရလာတာတော့ဘယ်လိုတွေတော့လို့မေးရင်အဝိဇ္ဇာရယ်တဏှာရယ်ဥပ္ပါဒ်လင်္ကာတည်းပြောရင်ဘယ်လိုပြောမလဲအဝိဇ္ဇာတဏှာဥပါဒံကံသင်္ခါရပြန်ပြောပါဝိညာဉ်ဥပါဒံကံသင်္ခါရအဲ့ဒီအကြောင်းတရား၅မျိုးကြောင့်ယုံနယ်တရားတွေပေါ်ပါတယ်တဲ့အဲ့ဒီတော့ဘဝတစ်ခုရလာတဲ့ယုံနယ်တရားတွေဖြစ်လာတယ်အဲ့ဒီတော့ယုံနယ်တရားတွေဖြစ်လာတာဘဝတစ်ခုရလာတာဒီတဲ့အမေကြောင့်လားအဖေကြောင့်လားတကုရှင်ကဖန်တီးလို့ဖန်ဆင်းလို့လားစသည်ဖြင့်တန်တရားတွေမဝင်ဘူးလားဝင်လားမင်းဝင်ဖားကြီးဆိုတဲ့အကြောင်းတရားကတော့မပါရင်မဖြစ်တဲ့တရားသို့တော်လည်းပဲမင်းဝင်ဖားကြီးမပါပဲနဲ့ပရိသတ်နဲ့နေနေတာကောင်းမရှိဘူးလားရှိလားအခုနောက်တော့ကပရိသတ်နဲ့ဘယ်လိုမျိုးတော့လေးမျိုးအဲဒီပရိသတ်နဲ့လေးမျိုးထဲမှာပရမဆုံးပြောတဲ့သံသေတ္တစပရိသတ်နဲ့မိခင်ဖားကြီးပါရလားပါပါဘောမပါတိကပရိသတ်နဲ့မိခင်ဖားကြီးပါရလားပါပါအန္တစပရိသတ်တွေတချို့တချို့မိခင်ဖားကြီးပါတယ်အော်တခြားတခြားနေရာကြတော့မိခင်ဖခင်ပါရလားမပါဘဲနဲ့လည်းပဲပြိတ္တန်နေတာတွေရှိတယ်နော်အော်မိခင်ဖခင်ပါတယ်လို့တေးကြတာကဇလာဘုဇပြိတ္တန်တွေဒီတစ်ခုပဲရှိတာမလားအဲ့ဒါပြိတ္တန်တွေ၄မျိုးရှိတဲ့အထက်မှာမိခင်ဖခင်လုံးဝမပါတဲ့ပြိတ္တန်တွေက၂မျိုးမိခင်ဖခင်ပါမှဖြစ်လာတဲ့ပြိတ္တန်တွေကတေးကြတာက၁မျိုး၁မျိုးကမတေးကြဘူးဟုတ်တယ်မလားအဲ့ဒါမိခင်ဖခင်ကြောင့်ပြိတ္တန်နေရပါတယ်မိခင်ဖခင်ကြောင့်ဘဝတစ်ခုရလာပါတယ်လို့ပြောရင် အခုနပြိတ္တန်လေးမျိုးဆိုတဲ့သိရင်နဲ့ချိန်ထိုးကြည့်မယ်ဆိုရင်အနည်းဘက်ကလားအများဘက်ကလားအနည်းဘက်ကနော်မြေရှင်သားကြီးလုံးဝမပါတဲ့ပြိတ္တန်တွေက2မျိုးတိတိရှိတယ်ဘာပြိတ္တန်တွေတော့မရှိဘူးလားရှိလားအဲ့ဒါတို့ကဟောကရီပဲနှစ်ဖက်ပေါ့နော်အဲ့ဒီကနှစ်ဖက်ကိုဒီတိုင်းတိုင်းလိုက်မယ်ဆိုရင်မြေရှင်သားကြီးမပါပဲပြိတ္တန်တွေနေတာကနှစ်ခုနဲ့တစ်ဝက်မြေရှင်သားကြီးပါမပြိတ္တန်တွေနေတာကတစ်ခုနဲ့တစ်ဝက်ဟုတ်ဘယ်ဘက်ကများတော့မိဘဖားကမပါပဲပြိဿံနေနေတဲ့ဘက်ကမများဘူးလားများလားအဲဒီလိုဆိုရင်မိဘဖားကဒီဥဒ္ဒါကြောင့်တရားကြောင့်ပြိဿံနေပါတယ်ဆိုတဲ့သက္ကလုံဒီအများဘက်ကလားအနည်းဘက်ကလားဒီလိုဆိုရင်သေချာပေါက်ပြောလို့ရတဲ့စကားဟုတ်ပါမလားသေချာပေါက်မိဘဖားကပါမပြိဿံနေနေတာမိဘဖားကပါကိုပါရမယ်လို့သေချာပေါက်ပြောလို့ရပါမလားဘာဖြစ်လို့လဲမျိုးတော့မိဘဖားကမပါပဲပြိဿံနေတာတွေကလည်းရှိနေသေးတာကိုအဲ့လိုဆိုရင်မိမိဖားကြီးဆိုတဲ့အကြောင်းတရားဒီတေချာပေါက်ပြောလို့ရတဲ့အကြောင်းတရားဟုတ်ရဲ့လားဒီလိုဆိုတော့မိမိဖားကြီးကြောင့်ပြိတ္တန်နေတယ်ဆိုတဲ့စကားကိုထက်ပြောပြမလို့တော့ဘူးဟုတ်တယ်မလားကျန်တဲ့ကတကောရှင်တော့တကောဒီကကြီးမားတဲ့ပုဂ္ဂိုလ်တို့ဖရာတို့နော်အလားရှင်များတို့ဗြဟ္မာကြီးတို့သူတို့ကဖန်ဆင်းပါတယ်လို့ပြောနေတဲ့အယူဝါဒတွေလည်းမရှိဘူးလားရှိဓမ္မကြီးကဖန်ဆင်းတယ်ဆိုပြန်တော့လည်းအဲ့ဒီဓမ္မကြီးကဘယ်လိုကဖန်ဆင်းတယ်လဲလို့မေးပြရစကားပေါ်လာတာပေါ့ဘယ်လိုကဖန်ဆင်းတယ်လဲဆိုပြန်တော့ဖြေပြရစကားရှိပါမလားဓမ္မကြီးကဖန်ဆင်းတယ်ဆိုတဲ့အယူဝါဒရှိကြတယ်နော်ဘယ်လိုယူဝါဒလဲလို့မေးရင်ယခုခေတ်ခေါ်တော့ဟိန်ဒီပေါ့ဟုတ်တယ်မလားဖန်ဆင်းတဲ့ရှင်တော်ကစာတော်တွေတော်နေနဲ့ပြောလို့ဆိုရင်တော့ဗြဟ္မဏဝါဒပေါ့နော်ဗြဟ္မဏဝါဒဗြဟ္မဏဝါဒဆိုတာကသူတို့ကဘယ်လိုယူဆရှိတယ်လဲလို့မေးရင်အော်လောကမှာရှိကြတဲ့ပုဂ္ဂိုလ်တွေကဗြဟ္မာကြီးကဖန်ဆင်းတာတဲ့နော်အဲဒီလိုဖန်ဆင်းတဲ့အခါကျတော့သူတို့ကရိုးရိုးဖန်ဆင်းတာမဟုတ်ဘူးဇက်၄မျိုးနဲ့ဖန်ဆင်းတာဇက်ဘယ်လိုမျိုးတော့ဗြဟ္မဏ၃နာမျိုးဇက်ရယ်ဟုတ်တယ်မလားနောက်တစ်ခါခတ္တိယလို့ခေါ်တဲ့၄မျိုးဇက်ရယ်နောက်တစ်ခါကျတော့ဝိသလို့ခေါ်တဲ့ကောင်းတဲ့မျိုးရုပ်တစ်မျိုးဇက်ရယ်နရကတောက်တာလို့ခေါ်တဲ့ပုစိယမျိုးဇက်ရဲ့ဇက်ဘယ်လိုမျိုးပါလဲအဲ့ဒါကြောင့်ယနေ့ဇက်စနစ်ထုံးကားနေတာဒီဘယ်ဘာသာမှာထုံးကားတာတော့ထိန်ဒီဝါရမှာထုံးကားတာဟုတ်တယ်မလားထိန်ဒီဝါရရှင်းပြနေတဲ့ကာလပတ်လုံးဘယ်တော့မှဇက်စနစ်မပြဘူးဒါပြောလို့လည်းမျိုးတော့သူတို့ယူဆထားတာကတတ္တဝါတွေကဘယ်လိုကဖန်ဆင်းတယ်လို့ယူဆထားတော့ဇမကြီးကဖန်ဆင်းနေတယ်လားအားလုံးကတော့ဘင်းကြီးဖန်ဆင်းတယ်လားဆိုင်းကြီးဖန်ဆင်းတယ်လားအဲ့ဒါတရရဲ့လူတွေဇာစနိရဲ့ဇာကွဲကြခြင်းတွေတရကိုယ်တိုင်ခွဲတာလားဇမားကြီးကခွဲပလိုက်တာလားတရကနေပြီးတော့ဖျားလို့တတ်မှတ်ထားတဲ့ဇမားကြီးပေါ့နော်တနည်းအားဖြင့်ပြောရင်တရရဲ့ဖျားပေါ့ဖျားကခွဲချပလိုက်တာတဲ့ဒီဇာစနိကိုနော်ငါတို့ကခွဲတာမဟုတ်ဘူးတဲ့ဒါဖျားကကိုခွဲချပလိုက်တာတဲ့ဒါကြောင့်မလို့ဒီဇာစနိကိုဖျက်ပြလို့မဖြစ်ဘူးတဲ့ဟုတ်တယ်မလားအဲ့ဒါလည်းလူမျိုးရှိတဲ့အထက်မှာဖျားကဘလောက်တော့ရင်းနာလိုက်ပြီးတော့ဖန်ဆင်းပေးတယ်လို့ဆိုလို့ရှိရင်တဲ့ပရမအောင်ဖြစ်တဲ့ဗြဟ္မဏမျိုးနဲ့ပေါဏာမျိုးအဲဒီပေါဏာမျိုးကိုမြတ်စွာဘုရားတခင်ကရမကျက်မြတ်ကြီးကသူ့အဲသူ့ရဲ့ဖရာဆိုတဲ့ဗြဟ္မကြီးကသူ့ရဲ့ဗဇက်ကနေပြီးတော့ဖန်ဆင်းပေးလိုက်တာတဲ့ဟုတ်တယ်မလားဒါကနေဖန်ဆင်းပေးလိုက်တော့ဗြဟ္မကြီးရဲ့ဗဇက်ကနေပေါက်ဖွားလာတာပါလေဗဇက်ကနေပေါက်ဖွားလာတာတဲ့နော်နောက်တစ်ခါဒုတိယဖြစ်တဲ့ခတ္တယလို့ခေါ်တဲ့မျိုးအဲ့ဒီမျိုးမျိုးကြတာဘယ်ကနေပေါက်ဖွားလာကြလဲဆိုရင်ညမာကြီးရဲ့လက်မောင်းကလက်ရုံးကနေပေါက်ဖွားလာတာတဲ့ဟုတ်တယ်မလားဘယ်ကနေပေါက်ဖွားလာတော့ညမာကြီးရဲ့လက်ရုံးလက်မောင်းကနေပေါက်ဖွားလာတာဟုတ်တယ်မလားအဲ့ဒါကြောင့်မလို့သူကအဲ့ဒါကြောင့်မလို့သူတို့ကအဲဗြမဏဝါဒတွေဗြမဏလူမျိုးပေါင်းသားလူမျိုးတွေကြတာညမာကြီးရဲ့ပစ္စကဖန်ဆင်းလာတာမို့လို့သူတို့ကဝေကားလို့ခေါ်တဲ့ဒေရီကျမ်းတွေသူတို့ကသိရင်းရှိတယ်လို့ဒီလိုသတ်မှတ်ထားတာနော်ဒါရခိုးဖြစ်တော့မဟုတ်ဘူးပေါ့ရှေးလုံးကပေါ့နော်ရှေးလုံးကဆိုတော့ဘုရားသခင်ကရမကြီးလက်ထက်တော်ခါကာလတုန်းကလည်းပဲဒီတိုင်းကသတ်မှတ်ထားတာပဲဘုရင်ကျမ်းကြီးဝိရကျမ်းကြီးဝိရကျမ်းကြီးသိယူတဲ့ပုဂ္ဂိုလ်များသိကြတဲ့ပုဂ္ဂိုလ်များဒီဗြဟ္မဏပုံနာမျိုးပဲဖြစ်ရမယ်လို့ဒီလိုသတ်မှတ်ထားတာမလားဆိုတော့ရင်းကတော့ပညာတတ်သည့်ဗြဟ္မဏပုံနာမျိုးပဲဖြစ်ရမယ်ဒါပြောလို့လည်းမင်းကအခါကျတော့သူတို့ရဲ့ဘုရားကဖန်ဆင်းပေးထားတာကောကဖေအာဘုရားကနေပြီးတော့ဖန်ဆင်းပေးထားတာမဟုတ်လို့တကယ်တော့ပညာစကားနဲ့ပြောရင်းဆိုရင်ရှိလာပြီဆိုရင်တခြားပုဂ္ဂိုလ်ကပြောရမှာလားပုံနာမျိုးကပြောရမှာလားပုံနာမျိုးကပြောရတယ်နော် အဲ့ဒါကြောင့်မလို့သူတို့ကအမင်းမြတ်ဆုံးပုဂ္ဂိုလ်လို့ဒီလိုသတ်မှတ်ထားတာနောက်တစ်ခါခန္ဓာရမင်းမျိုးအဲ့ဒီမင်းမျိုးကတော့ဘယ်ကနေပြီးတော့ပေါဖားတာတော့လက်မောင်းကနေပေါလက်ရုံးကနေပေါဖားတာပေါ့ဟုတ်တယ်မလားအဲ့ဒါကြောင့်သူတို့နိုင်ငံမှာသူတို့နိုင်ငံမှာဒီစိတ်တွေဘာတွေဖြစ်လို့ဆိုလို့ရှိရင်တိုင်းပြည်ကိုဘယ်လိုကအကာအကွယ်ပေးရမှာလဲမင်းမျိုးဆိုတဲ့ခန္ဓာရမျိုးကအကာအကွယ်ပေးရမယ်တဲ့နော်အဲ့ဒါကြောင့်တိုင်းပြည်အချုပ်မင်းတို့ကခန္ဓာရမျိုးကတိုင်းပြည်အချုပ်မင်းတို့စေတိုင်းနိုင်ငံကြီးတွေလုံမာကြီးကြားရှိအောင်ပြည့်ပြည့်ပြည့်နဲ့ဆရာကယမနာမျိုးကနေပြည့်လို့စီစသည်ဖြင့်ပေါ့ဟုတ်လားသဘာဝကောကဒီတည်းမဖြစ်ဘူးလားဖြစ်လာလားအဲ့ဒါကြောင့်ခတိယမျိုးကလက်မောင်းကနေမိုးဖလာတဲ့ပုံကိုယ်တွေဆိုတော့တန်းတရားချက်မင်းတို့ဖို့ရန်အတွက်သူတို့ကိုတောင်းမပေးဘူးလားပေးထားလားတန်းတရားအန္တရာယ်ဒီမှာလည်းကာကွယ်ဖို့သူတို့ကကာကွယ်အန္တရာယ်မပေးအန္တရာယ်ကာကွယ်ဖို့လည်းတောင်းမပေးဘူးလားပေးထားလားနောက်တစ်ခါနာဘလုံးကဝတ္တမျိုးဝတ္တမျိုးဆိုတာကဘုန်းကြီးတို့လယ်လို့တဲ့ကောင်းတယ်တထင်းကြီးပေါ့နော်အဲဒီတော့ဝတ္တမျိုးကြတော့ဘုရားသရရဲ့ဘုရားရှင်ကဘယ်နေရာကနေပေါက်ဖားပေးလိုက်တယ်လဲဆိုရင်နဲ့ပေါင်ကနေပေါက်ဖားပေးလိုက်တာတဲ့နော်ဘယ်နေရာကနေပေါက်ဖားပေးတော့ပေါင်ကနေပေါက်ဖားပေးလိုက်တာတဲ့ဒီလိုမလားပေါင်ဆိုတာကဒကာရမတွေစဉ်းစားကြည့်လေမိမိတို့ရဲ့တန်တမအလုံးကြုံဆုံးနေရာပဲမလားအများနဲ့အဝေါ်နဲ့ပတ်ထားခိုင်ထားရတဲ့အတွက်နေဘူးတယ်နေဘူးတယ်သူကတွေ့ထိပ်လားမတွေ့ထိပ်ရဘူးလားအဲ့ဒီလိုနေဘူးတယ်နေဘူးတယ်မတွေ့ထိပ်ရပဲလုံးလုံးချုံချုံနေရတဲ့ပုံစံမျိုးကိုအဲ့ဒီလိုပုံစံမျိုးကတထင်းမျိုးပြည်ကျွယ်မျိုးအဲ့ဒီလိုသတ်မှတ်ထားတာတဲ့နော်အဲ့ဒီကတထင်းတွေပြည်ကျွယ်တွေဆိုတာကလောကမှာတိုင်းပြည်ရဲ့ဝန်စာပဲမဟုတ်လားတိုင်းပြည်ရဲ့ဝန်စာတိုင်းပြည်ရဲ့အရေးနော်တိုင်းပြည်ရဲ့ပြည်ခေါ်ရာဖြစ်တဲ့ပုံစံတွေအဲ့ဒီလိုပြည်ခေါ်ရာဖြစ်တဲ့ပုံစံတွေကတခြားကပေါက်ဖွားပေးတာလားပောင်ရလို့ပေါက်ဖားပေးတာလားအဲ့ဒီလေအတင်းသမိတ်တွေနဲ့ပေါက်ဖားပေးလိုက်တာတဲ့ဟုတ်တယ်မလားနောက်တခါသူဆင်းရဲမျိုးကြတာဘယ်ကနေပေါက်ဖားပေးလိုက်တယ်လဲလို့ဆိုလို့ရှိရင်မြမကြီးကခြေသမိုးကနေပေါက်ဖားပေးလိုက်တာဟုတ်တယ်မလားခြေသမိုးကနေပေါက်ဖားပေးလိုက်တဲ့ခြေဘွားတို့ခြေသမိုးတို့ဆိုတာကရှုံနေလဲသွားမယ်ရံနေလဲသွားမယ်ပေါ်ထဲလဲသွားမယ်အမြင့်ပတ်တွေလဲသွားကြည့်သွားမယ်ဒီလိုမလားကျန်ကျန်တန်တန်သွားရရင်ဘယ်လိုကသွားရမှာလဲဒီခြေသောကပဲသွားရမှာပဲအဲ့ဒီကမင်းတို့ရဲ့နိုင်ငံမင်းတို့ရဲ့တန်းပြမှာအောက်ခြေလောက်တည်းနဲ့ကောင်းကြုံပြီးတော့လောက်ရတာတခြားပုံစံတွေလားသုဆေးရဲမျိုးတွေလားအဲ့ဒါကြောင့်သုဆေးရဲမျိုးတွေကိုဘယ်နေရာကနေပေါက်ဖွားပေးလိုက်တော့ခြေဘမိုးကနေပေါက်ဖွားပေးလိုက်တာတဲ့နော်အစကတည်းကမြမကြီးကဖန်ဆင်းပေးလိုက်တာမို့လို့တရတွေကြံကြံတနာလောလောနေရတယ်ဝေယဝိစတွေလောလောနေရတယ်သူများရဲ့ခိုင်းစေခံနေရတယ်သူများလုပ်တဲ့နေရာစီသွားနေရတယ်အဲ့ဒါကြောင့်တရတို့ဘာမှတနာစရာမလိုဘူးတဲ့နော်ဘာမှတနာစီရမလို့ဘူးတော့ဒါဗိမာကြီးကသူ့အနေနဲ့ပြီးစီဖန်ဆင်းပြီးတော့ပြလိုက်တာလို့သူတို့ကအဲ့ဒီလိုဇာတ်စနစ်မခွဲကြဘူးလားခွဲကြထားလားအဲ့ဒီလိုဇာတ်စနစ်ခွဲချထားပြီးတော့ဗိမာကြီးကဖန်ဆင်းပြလိုက်တာပေါ့နော်ဒါကဟေဒီဝါရဒီလိုမလားနောက်တခါခရိယန်နဲ့မုစလင်နဲ့သူတို့ခရီးတွေကလည်းပဲသူတို့ကဖန်ဆင်းပြလို့လို့မယူဘူးလားယူထားလားယူထားတယ်အဲ့ဒီတော့ယနေ့ခေတ်မှာဘာသာကြီးလေးမျိုးရှိတဲ့အထက်မှာဖန်ဆင်းရှင်ဝါရဒီဘာသာဘယ်လိုမျိုးတော့ပေါင်းမျိုးရှိပါတယ်နော်ဘာဝါဒတော့ဖန်ဆင်းရှင်ဝါဒအဲ့ဒီလိုဖန်ဆင်းထားတယ်ဆိုတော့ဘုန်းကြီးတို့ကာယကံရကျိုးကိုယုံကြည်တဲ့ဘောဓဘာသာများအနေနဲ့မင်းကြီးရှိလာတာပေါ့အော်ဘုရားကလူတွေကိုဖန်ဆင်းတယ်ဆိုတော့အဲ့ဒီဘုရားကဘယ်လိုကံများဖန်ဆင်းပါလိမ့်မလဲအဲ့ဒီလိုမင်းကြီးကမရှိဘူးလားရှိလားအဲ့ဒီလိုများမင်းကြီးဖြည့်ပြရာစကားရှိပါ့မလားဖြည့်ပြရာစကားမရှိဘူးနော်အဲ့ဒီလိုမရှိတဲ့အတွက်ဒီစကားကယုတ်တိတန်တဲ့စကားလားမတန်တဲ့စကားလားမြတ်စွာဘုရားသခင်ကရမကြီးကဟောတတ္တရာတွေဖြစ်တယ်လူတွေဖြစ်တယ်ယောက်ျားမိန်းမတွေဖြစ်တယ်ဘာကြောင့်ဖြစ်တယ်လို့ပြောထားတာလဲအဝိဇ္ဇာနှင့်တဏှာရင်းခံဥပါရကံကြောင့်ရုံနံပေါ်ကံကြောင့်ဖြစ်တာတဲ့ဟုတ်တယ်မလားဇမားကြီးကဖန်ဆင်းလို့ဖြစ်တာလားကံကြောင့်ဖြစ်တာအလားရှင်များတို့ခရစ်တော်တို့ကဖန်ဆင်းတယ်လားကံကြောင့်ဖြစ်တာလားဘုရားတို့မြတ်စွာဘုရားသခင်ကရမကြီးကငါဖန်ဆင်းတယ်လို့လုံးဝမပြောဘူးဟုတ်တယ်မလားသေကိုတိုင်းဒီပင်လေရေမိဘနှစ်ပါးကမိဘနှစ်ပါးကနေပြီးတော့ပေါက်ဖွားလာတဲ့မင်းသားကဖျားဖြစ်လာတာမလားသူများကဖန်ဆင်းလို့ဖျားဖြစ်တာလားကံကြောင့်ဖြစ်လာတဲ့အကျိုးတရားလားအဲ့ဒီကံဆိုတဲ့နေရာမှာလည်းပဲကံဆိုတဲ့တရားမှာလည်းပဲနောက်ပါးကနေပြီးတော့ဘယ်လိုတွေပါနေကလေးလို့မေးတော့အဝိဇ္ဇာလည်းပါတယ်တဏှာလည်းပါတယ်ဥပါဒါလည်းပါတယ်အဝိဇ္ဇာတဏှာဥပါဒါကတခြားလားကိလေသာတရားလားကံနဲ့သင်္ခါရကတခြားလားကံတရားလား ဟုတ်နေနေပြောတာဝိဇာတနာဘာရဏဘာဝဘာလေကံကမ္မဘဝနဲ့သင်္ခါရတရားကဘာဝဘာလေဟောဒီနေရာမှာဘုန်းကြီးတို့ဒကာရမတွေစဉ်းစားဖို့ကကံကြောင့်ဖြစ်တယ်ကံကြောင့်ဖြစ်တယ်ဆိုပေမဲ့လို့လည်းပဲကံဆိုတဲ့တရားကလည်းပဲသူ့ကြီးဖြစ်တာမှမဟုတ်ဘဲပဲဟုတ်တယ်မလားသူ့မှာလည်းနာပါကနေပြီးတော့လွှမ်းမိုးပြီးတော့ခိုင်းစေတဲ့ပုံစံတွေမရှိဘူးလားရှိလားဘယ်လိုတွေကခိုင်းနေတယ်လဲမင်းကြီးအဝိဇ္ဇာကလည်းခိုင်းနေတဏှာကလည်းခိုင်းနေဥပါဒဏ်ကလည်းမခိုင်းဘူးလားခိုင်းလားအဲဒါကြောင့်အဝိဇ္ဇာတဏှာဥပါဒဏ်ကခိုင်းတယ်မှာဘာလို့မလဲအဝိဇ္ဇာတဏှာဥပါဒဏ်ကအခိုင်းတယ်မှာကံမဘဝနဲ့သင်္ခါရကအလောက်သမားဘာတရားတော့ကံမဘဝနဲ့သင်္ခါရကဘာတရားအလောက်သမားဝိညာဉ်ရဲ့သလာရဏဖတ်တာဝေဒနာဆိုတဲ့ခန္ဓာ၅ပါးကအယသမားဟုတ်တယ်မလားဘာသမားတော့အခိုင်းသမားရယ်အလောက်သမားရယ်အယသမားရယ်အလောက်သမားဒီဟိုမှာကံသက်သက်ကြီးတယ်လည်းပဲဖြစ်တာဟုတ်ရဲ့လားအခိုင်းသမားမပါဘူးလားပါလားအဲ့ဒီအခိုင်းအမာကဘယ်လိုတွေတော့အဝိဇ္ဇာရယ်တဏှာရယ်ဥပါဒံ။ဟောခေါင်းတို့ဒကာရမတွေဒီနေ့ဒီနေ့နာမည်မုဒ္ဒလေးရလို့အိညာကထားတဲ့အချိန်ကနေစပြီးတော့ညမိုးချောလို့အိညာပေါ်ပြန်မျိုးလုံးလေးမှိတ်တဲ့အချိန်ရဲ့အထိဒီနေ့ဒီနေ့အားရတယ်ရှိရလားမရှိပါဘူးခင်ဗျာ။မတည်သွားရလားပြေးသွားလို့ရလားမရှိပါဘူးခင်ဗျာ။အိမ်ရှိနေတယ်လည်းပဲအိမ်မှာမနေရဘူး။ဟုတ်တယ်မလားအိမ်ရှိနေမယ်လည်းပဲအိမ်မှာနေလို့ရရလားမိသားစုရှိနေမယ်မိသားစုနဲ့တနေ့ကုန်ထိုင်နေလို့ရရလားသွားနေရတယ်လာနေရတယ်စီးပွားတွေရှာနေရတယ်ပညာရေးအတွက်သွားလာနေရတယ်စီးပွားရေးအတွက်သွားလာနေရတယ်စသဖြင့်ပေါ့နော်ဟောကလေးကထိုင်လို့ပါလေလို့နေတဲ့အခါကျတော့တရားဓမ္မတွေကပြောချင်ပြောမှာပေါ့ဩဒါသားအတွက်ဩဒါသမီးအတွက်ဩဒါကဇနီးအတွက်ဒါကခမုန်းအတွက်မပြောဘူးလားပြောမလားဘာမှမဟုတ်တဲ့ဘုရားရှိခိုးမကြီးကအဲ့ဒါမင်းတို့ကိလေသာကခိုင်းနေတာတဲ့ဟုတ်တယ်မလားကိလေသာခိုင်းလို့ပြေးနေရတာတော့ဒီနေ့ဒီနေ့အိမ်ကနေပြီးတော့စောင့်ကြည့်ထွက်ရတယ်မိုးရွာရင်လည်းထွက်နေပေါ်ရင်လည်းထွက်ကိလေသာခိုင်းလို့ထွက်နေရတော့ဒါနေကြီးကြောင့်တော့ဒီတကယ်ပူပြင်းနေတဲ့အချိန်ခါကာလမှာတခါတည်းလမ်းမပေါ်မှာခြေကလေးတစ်ချောင်းဆောင်းပြီးတော့ကောက်ကောက်ကောက်ကောက်နဲ့သွားနေရတယ်ကိလေသာခိုင်းလို့တော့အဝိဇ္ဇာဆိုတဲ့ကိလေသာကလည်းမခိုင်းဘူးလားခိုင်းလားတဏှာဆိုတဲ့ကိလေသာကလည်းမခိုင်းဘူးလားခိုင်းလားဥပါဒေဆိုတဲ့ကိလေသာကလည်းမခိုင်းဘူးလားခိုင်းလားဟောတဏှာကနေပြီးတော့ခိုင်းတာဘုန်းကြီးတို့ကမသိဘူးဒါကသားငါသားအတွက်လုပ်နေတာဟုတ်တယ်မလားဟောသားကလေးပညာတတ်ဖို့သမီးကလေးပညာတတ်ဖို့ငါတို့လည်းပြန်မခံနေတာမပြောဘူးလားပြောလားတကယ်ကသားကခိုင်းတာလားသမီးကခိုင်းတာလားကိလေသာကခိုင်းတာလားကိလေသာကခိုင်းတာနော်ကိလေသာကခိုင်းတဲ့အခါကျတော့တတိယပေါက်ပါလာကြတယ်လည်းဘယ်လိုတောင်းတော့လာတောင်းမယ်ပေါ့နော်ဘယ်လိုတောင်းပါလဲသမီးတွေပေါက်ပါလာတယ်လည်းဘယ်လိုတောင်းတော့တားတဲ့သမီးတွေမြားလာကြတယ်လည်းအဲ့ဒီမြားလာတဲ့တောင်းဘယ်လိုထိုင်ရတာတော့လာပဲထိုင်ရတာပဲမလားတားသမီးတောင်းကနေမျိုးတွေပေါက်ပါလာတယ်လည်းဘယ်လိုကထိုင်ရတာတော့လာပဲထိုင်ရတာပဲဟုတ်တယ်မလားနောက်ကနေဘလောက်ပဲဆယ်ပွားတွေမြားလာမြားလာခန္ဓာဘာတွေများလာများလာဘယ်လိုဘယ်လိုပခောင်းမှာရောက်လာတာပါလဲရာပခောင်းမှာပဲမရဘူးလားရောက်လာအာဆရာတော်ဘုရားကြီးကဒီနေရာမှာဥပမာကလေးပြထားတယ်မလားလွားကလေးကပိန်ပိန်ကောင်းလေးကများများမယုံနိုင်တဲ့အခါကျတော့မယုံနိုင်တဲ့အခါကျတော့လှဲပြီးတော့မေဘူးလားအဲ့လားဆရာတော်ဘုရားကြီးပြတဲ့ဥပမာနော်လွားကလေးကဘာဖြစ်တော့ကောင်းလေးကဘာဖြစ်တော့လှဲယုံတဲ့အခါကျတော့မယုံနိုင်တဲ့အခါဘာလို့ရတော့လဲပြီးတော့အိတ်တယ်တဲ့နော်ဒါပေမဲ့ဘုန်းတော်ဒကာရမတွေကမိမိမှာထောင်းနေတဲ့စာရင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေအော်နောက်ကနေပြီးတော့တောင်းနေဘလောက်ပဲများများလှဲအိတ်တယ်ရလို့များရှိရလားရှိပါဘူးကျင်းသာပြီးတော့ကောင်းရုံပြီးတော့မထရဘူးလားထရလားလေကောင်တော်ဆိုရကပိတ်စင်ကလေးပြေးလာလို့အနာပြေးလာတော့ဘုန်းတော်ဒကာကြီးတွေအနာယူနိုင်ခွင့်ရှိရလားရှိပါဘူးကောင်းရုံပြီးတော့မကျိုးစားရဘူးလားကျိုးစားရလားဘလို့ကခိုင်းလို့တော့ကိလေသာကခိုင်းတော့နော်အဝိဇ္ဇာကလည်းခိုင်းတာပဲတဏှာကတော့မခိုင်းဘူးလားခိုင်းလားငါပြေးထောင်ထားတဲ့သားတွေတမီးတွေသူတို့ကြည့်ပါဖို့တော့ငါမှမလုပ်ဘူးလို့ပြောပါမလဲဟုတ်တယ်မလားငါမှဒီတောင်မယူဘူးလို့တောင်ယူပါမလဲတောင်နေမကြည့်ဘူးလားကြည့်တာဘယ်လိုတောင်နေကြည့်နေတာတော့တဏှာတောင်နေကြည့်နေတာဟုတ်တယ်မလားဘယ်လိုတောင်နေကြည့်နေတာတော့တဏှာတောင်ကတဏှာကနေခိုင်းတဲ့အခါကျတော့တဏှာဖြစ်တော့တဏှာပြည့်စရာဘာလဲတော့ဥပါဒေ မဆွမ်းလားမလားဆွမ်းလားလားအဆွမ်းကလေးတွေဖြစ်နေပြီနော်ဟောဒီလောက်အသေးရရောက်မှာတော့နားလိုက်ပါတော့လားသားတို့သမီးတွေတောင်းပေးပါတော့လားသူများကဘယ်လောက်ပဲလာပြီးတော့တရားချချနားချချနားထောင်ရလားဘယ်ထောင်မလဲဥပါရံဆွဲကလေးကရှိသားပြီးပြီနော်ဥပါရံကလေးဆွဲရှိသားပြီးပြီဆိုတဲ့အခါကျတော့ဘယ်လိုတွေဘလောက်ပဲလာပြီးတော့နားချနားချနားချတဲ့စကားနားထောင်ရလားဒီတောင်မလို့တောင်းတော့နားတောင်ကလေးဖောင်ရမှပြီးမှာတော့နောက်ဆုံးဝိညာဉ်ဒုက္ခနဲ့မျိုးလုံးကလေးကလေးကလေးဖြစ်နေတာတော့မှငါမပါမပြီးဘူးဆိုတဲ့စိတ်ကကြောက်ရလားငါမရှိရင်ဒုက္ခရောက်ချည်ရဲ့ဟုတ်တယ်မလားအတူတူနဲ့ဝင်လို့လားဝင်လားငါမရှိရင်ဒုက္ခရောက်ချည်ရဲ့ဆိုတော့ဒီတောင်ငါထားရတာအားမရသေးဘူးမကြည့်နိုင်သေးဘူးဟုတ်တယ်မလားအားရသည်တရားရလားအားမရသည်တရားရလားကနာတောင်ဥပါရတောင်နဲ့ထမ်းပြီးတော့ကျင်းနေပြီတရားလားမကျင်းနေပဲတရားလားကျင်းနေပါဘူးဆက်ပြီးတော့ထမ်းပြန်ပါသေးတယ်ပေါ့နော်ဆက်ပြီးထမ်းပြန်လာကရေမကျူသားဆယ်တမီးဆယ်ဇနီးဆယ်ဒီစီဆက်ပြီးတော့ပြလိုက်တခြားရမလားပြိတာဖြစ်မလားပြိတာဘုံဘဝသားထမ်းပြီးတော့တရားကြီးတွေဟုတ်တယ်မလားအဲ့ဒီတော့အဲ့ဒီတောင်းနေထမ်းနေကြတာဘယ်လိုကထမ်းလို့တော့အဝိဇ္ဇာကလည်းခိုင်းတယ်တဏှာကလည်းမခိုင်းဘူးလားခိုင်းလားဥပါဒါကလည်းမခိုင်းဘူးလားခိုင်းလားအဲ့ဒီလိုခိုင်းတော့အဝိဇ္ဇာတဏှာဥပါဒတရားပိုင်းမျိုးကတခြားလားခိုင်းသမားလားအခိုင်သမားကခိုင်းတော့ကာယကံဝစီကံမနောကံနေနဲ့ပြုလို့ဆောင်ရွက်ရတာပေါ့ဟုတ်တယ်မလားတနည်းတနည်းကာယကံနဲ့ဆောင်ရွက်နေရတယ်နားရတယ်လို့မရှိဘူးနော်တနည်းတနည်းဝစီကံနဲ့ပြောနေရတယ်ပါဇက်ပြရတယ်လို့ရှိရလားတနည်းတနည်းတဲ့မနောကံနဲ့တွေးနေရကြံနေရတယ်တခါတော့တွေးရလို့ကြံရလို့အားကြီးလို့တခြားတခါကြီးလို့ဆိုခေါင်းမလေးကိုဖြူလို့ဟုတ်တယ်မလားဘာလဲနေရလို့တော့ကိုယ်ရလို့ကြံရလို့မလားအဲဒီတော့ကာယကံဝစီကံမနောကံနဲ့မဆောင်ရရဘူးလားဆောင်ရရဆောင်ရရတယ်နော်ဒီလိုသားကထိုင်တော့ကာမဘဝနဲ့သင်္ခါရဆိုတဲ့တရားကလောက်တည်လောက်နေရတာပေါ့အဲဒီတော့လောက်တည်လောက်နေရတဲ့အတွက်ရရှိလာတဲ့ဆုတော်လတ်တော်ကဘာတွေလဲလို့မေးတဲ့အခါကျတော့ခန္ဓာ၅ပါးဒုက္ခသစ္စာတရားဒီလောက်အပင်မခံထားအပင်မခံထားရတဲ့တရားကြီးတွေဟုတ်တယ်မလားဒီလောက်ပင်မခံထားရတဲ့ဓမ္မကြီးတွေရရှိလာတဲ့ဆုရလတော်ကတခြားလားမှတ်တယ်။ဒါတွေရလာတာတော့ခန္ဓာ၅ပါးဒုက္ခသစ္စာတရား။ဟောအနေနဲ့ပြောတာအဲ့ဒါဘာဝတ်တဲ့တော့ဝိပါကရောဘယ်နှပါးပါလဲ။ဝိပါကရော၈ပါးကိုရည်တွဲကြည့်လိုက်တဲ့အခါကျတော့ဝိညာဏယောသလယရဏခန္ဓာဝေရဏဇာတိဥပပါတိဘဝသရမရဏဒီလိုမလားပါလဲပါလဲတော့တရားဘယ်နှပါးတော့အဲ့ဒီစပါးလို့ပြောပြီးပြောကြညာတော့လေတရားကိုကားလိုက်တော့ဘယ်နှပါးတော့ငါးပါးပဲမလားဇာတိဆိုတာလေဒီငါးပါးသရစရာကလည်းပဲမရဏဆိုတာလေဥပပါတိဘဝဆိုတာကလည်းပဲအဲဝိမာကံစပါးလို့ပြောပြီးမဲ့လို့လည်းပဲတရားကိုကောက်ကြည့်လိုက်တော့ဒီငါးပါးပဲရှိတာပဲခန္ဓာဘယ်နှပါးတော့အဲ့ဒီခန္ဓာငါးပါးဘာသိစားရတော့အာဝိပါကဝေကြီးဝိပါကဆိုတာကျိုးတရားပေါ့နော်ဝိပါကဆိုတာကျိုးတရားရလာမယ်ကျိုးတရားကအကောင်းနေလားလောင်းနေလားအကောင်းရတာလားလောင်းရတာလားမသိနဲ့ခန္ဓာလားသိနဲ့ခန္ဓာလားသိနဲ့ခန္ဓာနော်အဲဒါကြောင့်မလို့ရလာမယ်ကျိုးတရားဒီဒုက္ခသစ္စာအိုခြင်းတရားနဲ့မလွန်ကင်းတဲ့ဒုက္ခသစ္စာနာခြင်းတရားနဲ့မလွန်ကင်းတဲ့ဒုက္ခသစ္စာသိခြင်းတရားနဲ့မလွန်ကင်းတဲ့ဒုက္ခသစ္စာတွေမရဘူးလားရထားလားအဲ့ဒီဝိပါကဝင်ဆိုတဲ့ဒုက္ခသစ္စာတခြားကြောင့်ရတာလားကံကြောင့်ရတာလားအဲ့ဒီကံကလည်းဖြစ်စေလို့ဖြစ်ရတာလားကိလေသာကခိုင်းလို့ဖြစ်ရတာလားဒါကြောင့်ကိလေသာကဘာသမားအခိုင်သမားကံကဘာသမားကံကအလသမားဝိပါကဝကဘာသမားဘာခန္ဓာပြန်ပါရလာတော့ဘာသစ္စာတွေရလာတာပါလို့အဲဒါကြောင့်အဝိဇ္ဇာနဲ့တဏှာရိခံဥပါဒံကံကြောင့်ရုံနေပေါ့ဆရာတော်ဘုရားကြီးမဟုတ်ကြဘူးလားဟုတ်ကြလားအဝိဇ္ဇာနဲ့တဏှာရိခံဥပါဒံအဲဒါကကိလေသာဟောင်းနဲ့ကံမဝဆိုတော့သစ္စာအနေနဲ့ပြောတော့ဗာဒိစ္စာတော့ကပုရိယသစ္စာနော်ရလာတဲ့ခန္ဓာ၅ပါးကိုကျင်းချုံလိုက်တဲ့အခါကျတော့ယုတ်တရားနဲ့နန္တရားဗာတရားနဲ့ဗာတရားပါလေအဲဒါကဗာဒိစ္စာရလာတာတော့ဟောဘာသစ္စာကြောင့်ဘာသစ္စာရတာတော့အဲဒီမှာသမုဒယသစ္စာကတရားနဲ့တူတာလားမျိုးစင်းနဲ့တူတာလား ဒုက္ခဒိသကတရားနဲ့ဒူတာလားအပင်နဲ့ဒူတာလား သမုဒိယဒိသရှိရင်ဒုက္ခဒိသဖြစ်မှာပဲလောကဥပမာအဖြစ်မျိုးစိတ်ရှိရင်တရားပေါက်မှာလားအပင်ပေါက်မှာလားအပင်ပေါက်လာပြန်တယ်လေအဲ့ဒီအပင်ကမျိုးစိတ်တွေမကြဘူးလားကြားအဲ့ဒီခန္ဓာ၅ပါးဆိုတဲ့အပင်ကြီးပေါက်လာပြီဆိုရင်အဲ့ဒီခန္ဓာ၅ပါးကြီးကိုမသိတာကတခြားလားအဝိဇ္ဇာလားသိနာမင်းတခြားလားတဏှာလားသိနာနာကတခြားလားဥပါဒနာအဲ့ဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ပြုလုပ်ဆောင်ရတာကတခြားလားကမ္မဘဝနဲ့သင်္ခါရလားမျိုးစိတ်တွေပြန်မကြဘူးလားကြားလားပါးသစ္စာတွေပြန်ရတာတော့အဲ့ဒီတော့ဆရာတော်ဘုရားကြီးကဘယ်လိုပြောတော့အပင်မှမျိုးမျိုးမအပင်ဟုတ်တယ်မလားအပင်ဆိုတာကဗာဒိသမျိုးဆိုတာကဗာဒိသအပင်ရှိတော့မျိုးမကြဘူးလားမျိုးကြတာပင်နဲ့ပြန်မရဘူးလားအပင်နဲ့ကြွယ်ကြပြန်တော့လည်းအပင်ပေါင်းအပင်နဲ့ပြန်ပေါက်ပြန်တော့လည်းပဲအဲ့ဒီအပင်ကမျိုးစိတ်တွေပြန်မကြဘူးလားကြားအပင်မှမျိုးမျိုးမအပင်မြင်မပြတ်ဆက်ဆက်သည်ဟန်ဒီလိုမလားအပင်ကနေမျိုးစိတ်ချမျိုးစိတ်ကနေအပင်ပေါက်အပင်ကနေမျိုးစိတ်ချမျိုးစိတ်ကနေအပင်ပေါက်အမြင်ပြက်လားမပြက်ဘူးလားအဲ့ဒီနည်းနဲ့သွားရင်ဒီမျိုးစိတ်တောင်းပါမလားအဲ့ဒီနည်းနဲ့သွားရင်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ဒုက္ခသစ္စာကြောင့်သမုဒိယသစ္စာဖြစ်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ဒုက္ခသစ္စာအပေါ်မှာသမုဒိယသစ္စာတွေပြန်ပေါက်ပါဆိုတော့ဒီနည်းနဲ့သွားရင်တန္တရာအလေရပ်ပါမလားအဲ့ဒီလိုမရတဲ့ထောင်းလို့ဆိုတော့ဘုရားအဲကျေးဇူးတော်ရှင်ကတာမန်မိတ္တမဟုတ်ဆရာတော်ဘုရားကြီးကလင်္ကာထဲမှာဘယ်လိုဖြတ်ပြီးတော့စီကောင်းကြတယ်လဲလို့ဆိုတော့အပေမာမျိုးမျိုးမအပေမြေမပြတ်ဆက်ဆက်တိဟံကံကြောင့်နေရောနေရောကြောင့်ကံအဖယ်မှန်ဖြစ်ပြန်ပြီးအလျောဟုတ်တယ်မလားကံကြောင့်ဘာတွေဖြစ်ရတော့ကံဆိုတာတခြားလားဒုရိယသစ္စာလားတရားဘယ်လိုမျိုးတော့ငါးမျိုးနေရောဆိုတာတခြားလားဒုက္ခသစ္စာလားတရားဘယ်လိုမျိုးတော့ငါးမျိုးကံကြောင့်နာယောဟုတ်တယ်မလားအဲ့ဒီနာယောကိုကြောင်းပြီးပြီးတော့လဲကံနေမဖြစ်ဘူးလားဖြစ်လားကံဆိုပြီးမှလည်းတရားဘယ်လိုမျိုးတော့ဘာတိစ္ဆာတော့ကံကြောင့်နာယောနာယောကြောင့်ကံဟုတ်တယ်မလားကံကြောင့်နာယောနာယောကြောင့်ကံရပ်ပြီလားမီးတော့ကံဖြစ်ရင်နာယောမရဘူးလားရဆက်ပြီးတော့ပြောကြည့်လိုက်စမ်းကံကြောင့်နာယောနာယောကြောင့်ကံဟုတ်ကံနေဖြစ်ပြန်တော့လည်းပဲအကျိုးရောက်တယ်လေပြတ်မှလားမပြတ်ဘူးလားမပြတ်တော့ဆက်ပြီးတော့လက်ကြည့်လိုက်ကံကြောင့်နာယောနာယောကြောင့်ကံတန္တရာလေရပ်ပါမလားဒီတိုင်းသွားလို့ရှိရင်တန္တရာလေရပ်ဆရာကြောင့်မရှိပါဘူးတဲ့နော်အဲဒီလိုမရှိတဲ့အခါကျတော့တန္တရာလေရပ်ရှင်မာရဲဆိုရင်အလုံးသိကြတဲ့အတိုင်းအကျောင်းတရားတတ်ရမလားအကျိုးတရားတတ်ရမလားအကျောင်းတရားကတရားတရားသစ္စာလားသမုဒိယသစ္စာလားအဲ့ဒီသမုဒိယသစ္စာဘယ်ပေါ်မှာမှီပြီးတော့ပေါက်ဖားတော့အကျိုးတရားပေါ်မှာမှီပြီးပေါက်ဖားတယ်မလားဒုက္ခသစ္စာကတော့ဒီခန္ဓာ၅ပါးပေါ်မှာမှီပြီးတော့မပေါက်ဖားဘူးလားပေါက်ဖားလားအဲ့ဒီလိုပေါက်ဖားတော့ဟောဒီအကျောင်းတရားတတ်ရှင်ပါတယ်ဆိုတခြားရှိရမလားအကျိုးတရားရှိရမလားအကျိုးတရားကိုဆိုတော့ဝိညာဉ်ကဖြစ်ပြဘာသစ္စာနာယောကလည်းဖြစ်ပြဘာသစ္စာကာလယရဏဖြစ်ပြဘာသစ္စာခန္ဓာဖြစ်ပြဘာသစ္စာဝေဒနာဖြစ်ပြဘာသစ္စာအဲ့ဒီနေရာမှာမိမိတို့ကနေပြီးတော့အော်ငါကတော့ဝိညာဉ်မရှိမဲ့ကျန်တာမရှိဘူးဒီလိုမတွေးပါနဲ့တဲ့။ငါကဝေဒနာမရှိမဲ့ကျန်တာမရှိဘူးဒီလိုမတွေးပါနဲ့။ငါကရုပ်ပဲရှိမဲ့ကျန်တာမရှိဘူးဒီလိုမတွေးပါနဲ့။အဲ့ဒီတရားငါးမျိုးဒီအားလုံးဒီတရားတရားတွေလားအရှိကံတရားတွေလားအရှိကံတရားတွေဟုတ်တယ်မလား။ဒီတရားတွေဆူဆူဖြစ်ပြနေရင်ဒါသစ္စာမြင်ပါလေ။ဒေလန်းကပဲတာတာတခြားမြင်ရမလားဒုက္ခသစ္စာမြင်လို့ရမလားဒုက္ခသစ္စာမြင်တရားမြင်လားဝိပဿနာမြင်လားဘုံဉာဏ်ဆိုတဲ့တရားရှိလားဝိပဿနာမြင်ဖြစ်မှာပဲဘယ်အချိန်မှာဖြစ်မှာလဲဖြစ်ပြမြင်တဲ့အချိန်ဖြစ်မှာဟုတ်တယ်မလားနာယောရှိရင်ဘယ်အချိန်မှာဝိပဿနာမြင်ဖြစ်မှာလဲသာလာယရဏရှိတဲ့ဘယ်အချိန်ဝိပဿနာမြင်ဖြစ်မှာလဲခန္ဓာရှိတဲ့ဘယ်အချိန်ဝိပဿနာမြင်ဖြစ်မလဲဝေဒနာရှိတဲ့ဘယ်အချိန်ဝိပဿနာမြင်ဖြစ်မှာလဲဝိပဿနာမြင်လို့ဘာတစ္ဆာသမုဒိယမဂ္ဂသစ္စာဝိပဿနာဉာဏ်ကဘာသစ္စာဖြစ်ပြကဘာသစ္စာဖြစ်ပြကိုဖြစ်ပြမှာသိတဲ့ဝိပဿနာဉာဏ်ကဘာသစ္စာတော့ဟောဒီလိုဆိုတော့အရိယငါးမျိုးကိုဒုက္ခသစ္စာကိုဒုက္ခသစ္စာမှာပိုင်အောင်နိုင်အောင်သိအောင်ကျေးဇူးအားထုတ်လိုက်တဲ့ကြိုင်နဲ့ဒကာရမတွေရဲ့တန်တမ်းမှာလမ်းဝဲကလေးမရဘူးလားရလို့ အဲ့ဒီလည်းဝေကတခြားလားဝေဒနာနေရောတာတဏှာနေရောတော့လားဝိညာဏဝေဒနာရဏဖတ်တာဝေဒနာတရား၅မျိုးရဲ့ဖြစ်ပျက်ကိုမြင်လိုက်တဲ့အခါကျတော့ခြောက်လားမတွေ့ရဘူးလားတွေ့ပါလားအဲ့ဒီလည်းဖြစ်ပျက်မြင်လိုက်တာနဲ့ဖြစ်ပျက်ကဘာသိစာတော့မြင်လို့ဉာဏ်ကဘာသိစာတော့ကျွန်တော်ကတော့ကြံစော်တဲ့ကိလေသာတရားကံမဟုတ်တယ်မချုပ်ဘူးလားချုပ်တာဝေဒနာချုပ်တဲ့အတွက်ဝေဒနာချုပ်သေးသေးတော့ကြောင့်တရားကြောင့်တဏှာမချုပ်ဘူးလားချုပ်လားတဏှာချုပ်တော့ဘာချုပ်မယ်ဥပါဒံချုပ်တော့ဘာချုပ်မယ်ဟာတဏှာဥပါဒံဘဝဝိဇ္ဇာသင်္ခါရတရားတွေမချုပ်ဘူးလားချုပ်ပါလားအဲဒီလိုချုပ်သွားခြင်းနဲ့ကံချုပ်သွားတာပဲပေါ့ကံချုပ်သွားရဲ့ကျိုးဖြစ်တဲ့နာရောဖြစ်အောင်မလားမဖြစ်တော့ဘူးလားကံချုပ်သွားတာကဘာသစ္စာပေတယ်နာရောတွေချုပ်သွားတာကတခြားလားနိရောဓသစ္စာလားနိရောဓသစ္စာမှာခန္ဓာ၅ပါးရှိလားသိဒုက္ခရှိလားနာဒုက္ခရှိလားသိဒုက္ခရှိလားဒုက္ခခန္ဓာငြိမ်းဘူးလားငြိမ်းလားအဲ့ဒီတော့ဒုက္ခခန္ဓာငြိမ်းရနိဗ္ဗာန်နေတဲ့မိမိတို့အတွက်အငြိမ်းကြအေးကြဖြစ်ကြတဲ့အတွက်အငြိမ်းကြအေးကြဖြစ်တာဒုက္ခသစ္စာမှာငြိမ်းရခန္ဓာ၅ပါးတွေချုပ်ရအိုဒီနာရဲ့တေကြီးလို့ရတေဝေရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကိုအားလုံးသောတရကောင်အပေါင်းတို့ကနေပြီးတော့မရရအောင်ကြည်ကြကြကိုအားထုတ်ကြပါလို့တိုက်တော်ရင်းနဲ့သာရုသုံးရေခေါ်တာတရားဖွင့်ဤကုန်းထုတ်လိုက်ပါတယ်ဒီကျမချမ်းသာစွာဖြစ်မြတ်စွာဘုရားရှင်တမန်တော်မြတ်ကြီးကိုနေလာတဲ့ပွင့်တင်နေအောင်ကျေးဇူးတန်ဆောင်ထပ်မနိုင်တော့သာမဏေပြပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။